ဗုဒ္ဓဘုရားနေနဲ့ခင် BOA မြန်မာပိုင်းစီစဉ်ကိုဆက်လက်အတန်းလှည့်နေပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အယက်သားဆိုရအနေနဲ့သူတို့လက်ရှိရပ်တည်နေရတဲ့အနေအထားကိုကဘာကပုံမှန်နားလည်စေဖို့ဆိုရင်တကားတွေဖွင့်ထားဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တဲ့ Thomas Andrews ကပြောကြားလိုက်တဲ့အကြောင်းတင်ပြမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ဇူလိုင်လ13ရက်နေ့ကလူခွင့်ရေးကောင်စီမှမစ္စတာအန်ဒရူးစ်ရဲ့ပထမဆုံးကြိမ်အစီရင်ခံပြောကြားခဲ့တာနဲ့ဒီပေါ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အပါဝင်အဖွဲ့ဝင်နိုင်ငံတွေရဲ့တုံ့ပြန်ချက်တွေကိုကောက်နှုတ်တင်ပြမှာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့44ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီပုံမှန်အစည်းအဝေးမှာဇူလိုင်လ13ရက်နေ့14ရက်နှစ်ရက်ကြာပြုလုပ်ခဲ့ပါတယ်။မစ္စယာဟီလီရဲ့နေရာမှာအသစ်ခန့်အပ်ခံရတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တောမက်စ်အန်ဒရူးစ်ကသူ့ရဲ့ပထမဆုံးအကြိမ်လူ့ခွင့်ရေးကောင်စီမှာအစီရင်ခံပြောကြားရမှာနိုင်ငံတကာအနေနဲ့မြန်မာအစိုးရရပ်တည်နေရတဲ့အနေအထားကိုနားလည်ဖို့ဆိုရင်အကောင်းဆုံးနည်းလမ်းကတော့တကားတွေဖွင့်ထားဖို့ပဲဖြစ်တယ်လို့အခုလိုပြောကြားခဲ့ပါတယ
်။ And that the best way to communicate that the government of Myanmar wants the world to understand its positions.
မြန်မာဆိုရအနေနဲ့ကဘာကသူ့ရဲ့ရက်တည်နေရတဲ့အနေအထားသူ့ရဲ့အမြင်ရှူထောင့်တို့ကိုနားလည်စေချင်တယ်ဆိုရင်အကောင်းဆုံးကတော့ကိုယ့်ရဲ့တကားတွေကိုဖွင့်ထားဖို့ပဲဖြစ်ပါတယ်။ကိုယ့်ကိုဝေဖန်စိန်ခေါ်နေသူတွေကိုတော့တကားဖွင့်ထားပေးပါလို့ Thomas Andrews ကပြောသွားတာပါ။ဒါအပြင်လူခွင့်ရေးအထူးကိုယ်စားလှယ်အဖြစ်တာဝန်ပေးအပ်ခြင်းမခံရခင်လအတန်ကြာကာလကမြန်မာနိုင်ငံကိုသွားခဲ့တဲ့ခီးစဉ်မှာတည်ထောင်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းကိုလည်း Mr. Andrews ကပြောပါတယ်။အဲ့ဒီမှာမြန်မာကိုနိုင်ငံတကာကနားလည်ဖို့ဆိုရင်စကလုံးတွေထက်လက်တွေ့အလုံးနဲ့တက်သေးကြတာကပိုပြီးထိရောက်မှုရှိကြောင်းအကြံပေးခဲ့တယ်လို့သူကဆိုပါတယ်။မြန်မာရေးမှာသူအဓိကချိတ်ကပ်မဲ့နီလန်းနှစ်ခုနဲ့ပတ်သက်လို့လဲ Thomas Andrews ကအခုလိုပြောသွားပါတယ
် First I come to this position with humility and a commitment to what I believe
ပထမဦးဆုံးကိုကိုကိုနှိမ်ချထားမှုနဲ့အတူကျွန်တော်ယုံကြည်မှုအပေါ်ခိုင်မာတဲ့တန်ဓေဋ္ဌံနဲ့ဒီတာဝန်ကိုထမ်းဆောင်ရမှာဆက်ဆံရေးအတွက်အဓိကအရေးကြီးဆုံးအစိတ်ပိုင်းဖြစ်တဲ့နားထောင်ဖို့ဆိုတဲ့အချက်နဲ့ဆောင်ရွက်သွားမှာပါလို့Thomas Andrews ကပြောပါတယ်ဒုတိယအနေနဲ့မြန်မာနိုင်ငံမှာလူခွင့်ရေးတိုးတက်ဖို့အတွက်အပြည့်အဝလှုပ်ဆောင်မယ်ဆိုတဲ့ခိုင်မာတဲ့တန်ဓေဋ္ဌံနဲ့ဒီတာဝန်ကိုထမ်းဆောင်မှာဖြစ်တယ်လို့ Thomas Andrews ကဆိုပါတယ်ဒီအတွက်တာဝန်ယူမှုနဲ့အတူလူခွင့်ရေးချိုးဖောက်ခံရသူတွေချင်းချောက်ခံရသူတွေကိုအကာအကွယ်ပေးရေးအမှန်တရားကိုထုတ်ဖော်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အသစ်အဖြစ်ခန့်အပ်ခံရတဲ့ပထမဆုံးနေ့မှာပဲမြန်မာနိုင်ငံကိုတွားရောက်ခွင့်ရဖို့နဲ့ဆက်ဆက်ဆွေးနွေးနားထောင်မဲ့အခွင့်လဲရရှိရေးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်စီကိုစာရေးသားပေးပို့ခဲ့တယ်လို့လည်း Thomas Andrews ကပြောသွားပါတယ်ဒါအပြင်သူအဓိကထားဆောင်ရွက်မဲ့အချက်တွေထဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဆက်ပြီးဖြစ်မလားမဖြစ်ဘူးလားဆိုတာမေးခွန်းထုတ်เสียဖြစ်နေတဲ့အတွက်ဒီအပေါ်မှာသူ့အနေနဲ့စောင့်ကြည့်လေ့လာအစဉ်ခံတင်ပြမှာဖြစ်တယ်လို့မြန်မာစစ်တပ်အနေနဲ့ရွေးကောက်ခံအယက်သားအစိုးရအုပ်ချုပ်မှုအောက်မှာတာဝန်ခံမှုတာဝန်ယူမှုရှိမရှိဆိုတာတွေကိုလည်းသူ့အနေနဲ့လေ့လာစောင့်ကြည့်သွားမှာဖြစ်ပြီးလာမယ့်နိုဝင်ဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာရိုဟင်ဂျာတွေအပါအဝင်မဲပေးခွင့်ရှိသူတိုင်းမဲပေးခွင့်ရမရဆိုတဲ့အချက်ကိုလည်းစောင့်ကြည့်သွားဖို့ရှိကြောင်း Thomas Andrews ကပြောပါတယ် Thomas Andrews ရဲ့အစီရင်ခံပြောကြားချက်အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပြန်ပြီးတုံ့ပြန်ရမှာ
The general elections will be held on 8 November 2020
အထွေထွေရွေးကောက်ပွဲကို2020ပြည့်နိုဝင်ဘာလ10ရက်မှာကျင်းပမှာဖြစ်ပါတယ်။ပြည်ရင်းနဲ့နိုင်ငံတကာကရွေးကောက်ပွဲဆိုင်ရာလေ့လာသူတွေပါဝင်လေ့လာနိုင်ဖို့လည်းဖိတ်ခေါ်ထားပါတယ်။ရွေးကောက်ပွဲကျင်းပရေးအတွက်လွတ်လပ်ပြီးတရားမျှတရေးအများယုံကြည်လက်ခံနိုင်ရေးပွင့်လင်းမြင်သာမှုရှိစေရေးနဲ့မဲဆန္ဒရှင်ပြည်သူတွေရဲ့စန္ဒနဲ့မဲရလက်တစ်ထက်တည်းဖြစ်စေရေးစတဲ့အခြေခံမူဝါဒ၅ချက်ချမှတ်ထားပါတယ်လို့တမတ်ကြီးဦးကျော်မိုးထွန်းကပြောသွားတာပါ။ဥရောပသမဂ္ဂဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တဲ့ Thomas Andrews ကိုကြိုဆိုကြောင်းနဲ့သူ့ရဲ့လုပ်ပိုင်ခွင့်ကိုအတိအမှတ်ပြုဖို့နဲ့နိုင်ငံတွင်းတွားရောက်ခွင့်ပြုရေးမြန်မာအစိုးရကိုဖိအားပေးပြောကြားခဲ့ပါတယ်။ဇူလိုင်လ13ရက်ကနေ14ရက်နှစ်ရက်ကြာပြုလုပ်တဲ့မြန်မာလူခွင့်ရေးဆိုင်ရာဆွေးနွေးပွဲမှာလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံပေါင်း40နီးပါးကကိုယ်စားလှယ်တွေနဲ့ NGO အစိုးရမဟုတ်တဲ့အဖွဲ့တွေကိုစား AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကတုံ့ပြန်ဆွေးနွေးခဲ့ကြပါတယ်ရှင်။